နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆက်စုကြီးရဲ့ချစ်ချစ်ခီးစဉ်အဖြစ်အာရှပစိဖိတ်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့နီပေါ်နိုင်ငံမှာရောက်နေပါတယ်။နီပေါ်ဝန်ကြီးချုပ်ကေပီရှာမာအိုလီရဲ့ဖိတ်ကြားချက်အရကထမနူးမျိုးတော်ကိုဒီနေ့ပဲရောက်လာတဲ့တောင်ဆက်စုကြီးကတော့နီပေါ်နိုင်ငံဒုတိယဝန်ကြီးချုပ်နဲ့ကာဝေးဝန်ကြီးတို့ကလေဆိပ်မှလာရောက်နှုတ်ဆက်ပြီးကွန်ပျူတာဖွင့်နဲ့ကြိုဆိုခဲ့ကြကြောင်းလည်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ခီးစဉ်အတွင်းနီပေါ်သမ္မတနဲ့ဝန်ကြီးချုပ်တို့အပါအဝင်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနိုင်ငံခြားကိစ္စတွေကိုဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒါဆိုရင်ဒေါက်ဆက်စုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ပထမဆုံးအကြိမ်နီပေါ်နိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်နဲ့တွားရောက်ခဲ့ရပါ။ဒီမတိုင်ခင်2014ခုနှစ်မှာတုန်းကလည်းအတိုက်ခံခေါင်းဆောင်ဖြစ်တဲ့နီပေါ်နိုင်ငံကိုတွားရောက်ခဲ့မှုပါတယ်။ခန္ဓာမနူးမျိုးတော်မှာတောက်ကြနေကနေတင်းလာနေခီးချင်းပါသွားမဲ့အာရှပစိဖိတ်ထိပ်သီးဆွေးနွေးကိုလည်းဒေါက်ဆက်စုကြည်တက်ရောက်မှာပါ။ထိပ်သီးဆွေးနွေးမှာတော့ငင်းချင်းပြစ်ကတ်တင်နဲ့ရာသီဥတုပြောင်းလဲမှုပါဝင်နိုင်ငံတကာနဲ့ဒေတာရင်းကစိန်ခေါ်မှုတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ခန့်ကြည့်တယ်မှာဖြစ်ခဲ့တဲ့ပြစ်ကတ်တွေအတွင်းတိုင်းနဲ့ချီရဲ့ရွန်ဂျာမုစင်နဲ့အိန္ဒိယဘင်္ဂလားဒေ့ရှ်ကိုဖျက်ပြည့်တဲ့အထိဖြစ်ခဲ့တဲ့အတွက်နိုင်ငံတကာနဲ့ဒေတာရင်းမှာပါဝေဖန်တဲ့ထုတ်ပေါ်နေချိန်မှာဒေတာရင်းခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးဆွေးနွေးကိုဒေါက်ဆက်စုကြည်တက်ရောက်လာတာလည်းဖြစ်ပါတယ်။မြန်မာစစ်ဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုလက်ခံမထားရင်လည်းဒုက္ခတွေကိုပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။